ထောက်မှုဆက်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုအနိုင်ရဖို့အတွက်ဘယ်သူဟာအဆင့်တော်ဆုံးဖြစ်မလဲဆိုတဲ့ဒီမိုကရက်သမ္မတလောင်းရွေးခံမဲ့သူတွေရဲ့ဒုတိယညစကားစစ်ထုတ်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကအဓိကနေရာမှာရှိနေပါတယ်။တနင်္ဂနွေနေ့သဘောထားစစ်တမ်းတွေမှာလည်းဂျိုးဘိုင်ဒန်ဟာထိတ်ဆုံးကပြင်းနေတာပါ။ပြီးခဲ့တဲ့လကပထမဆုံးပြုလုပ်ခဲ့တဲ့စ ောင်းအောင်မြင်မြင်မရှိခဲ့ဘူးလို့ပြောမှာပါကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမလာဟဲရစ်ကလူမျိုးရေးခွဲခြားမှုနောက်ကျောင်းနဲ့ပတ်သက်ပြီးဂျိုဘိုင်ဒန်ကိုစိန်ခေါ်ခဲ့ပါတယ်ဂျမေကာဖခင်အိန္ဒိယမိခင်တို့ကမွေးဖွားခဲ့တဲ့ဟဲရစ်ကကျောင်းကားတွေမှာအဖြူမဲမခွဲခြားပဲအတူစီမဲစီမံကိန်းကိုမစ္စတာဘိုင်ဒန်လွန်ခဲ့တဲ့နှစ်သုံးစကကန့်ကွက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရှင်းပြဖို့စိန်ခေါ်ခဲ့တာဖြစ်ပါတယ်အဲဒီခါမှာမစ္စတာဘိုင်ဒန်ကထစ်ထင်ငေါငေါဖြစ်နေခဲ့တာပါအမေရိကန်နိုင်ငံရေးမှာနှစ်ပေါင်း40နီးပါးရှိရခဲ့ပြီးဖြစ်တဲ့ဂျိုဘိုင်ဒန်ကဒီဒီမှာတော့ပူပြီးတော့တက်တက်ကြွကြွလှုပ်ရှားမယ်လို့ဆိုပါတယ်။သမ္မတထရမ့်ကအသက်83နှစ်ရှိနေပြီးဖြစ်ပေမဲ့အသက်86နှစ်အရွယ်ဂျိုဘိုင်ဒန်ဟာသိပ်ကြီးလွန်းနေပလားလို့စဉ်းစားနေသူတွေလည်းပဲရှိနေကြပါတယ်။တချိန်တည်းမှာပဲကျန်းမာရေး၊ရာဇဝတ်မှု၊ဒါစီရေး၊မက္ကဆီကိုနယ်စပ်လူမှုကိစ္စတွေမှာပူပြီးတက်ကြွတဲ့အမြင်ရှိသူကိုလည်းပဲဒီမိုကရက်တွေကလိုချင်ကြတာဖြစ်ပါတယ်။